နိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေတဲ့မြန်မာစစ်ကောင်စီတပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေတိုးလာနေတာနဲ့အမျှသူတို့ကိုပြစ်ဒဏ်ကကင်းလွတ်ခွင့်မရအောင်လုပ်ဖို့တိုက်ကိုအရေးကြီးနေပြီလို့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီ SACM ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မင်းသက်ဒီမော့ဆိုကိမရွာနဲ့မန္တလေးမြို့အပါအဝင်မြန်မာစစ်တပ်ကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာအရင်ကလုပ်ရက်တွေဖြစ်တဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှာထပ်ပြီးတော့အကျုံးဝင်လာနိုင်တယ်လို့ထောက်ပြထားပါတယ်။ထပ်အပြင်စီးရဲမတည်ငြိမ်ဖြစ်နေတဲ့ဒေသတွေကမြန်မာစစ်တပ်ရဲ့လုပ်ရကတော့စစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လဲဂျွန်လ30ရက်နေ့နေစွမ်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလ3ရက်နောက်ပိုင်းအာဏာကိုစွပ်ကိုင်ထိန်းချုပ်ထားနိုင်အောင်လို့နိုင်ငံတော်လုံးကဒီမိုကရေစီရေလှူရှာမှုတွေကိုစစ်ကောင်စီကအကြမ်းဖက်ပြီးတော့တရားလက်လို့နှိမ်နင်းလာတယ်လို့လဲကြေညာချက်မှာပြောထားပါတယ်။ဥပဒေမဲ့တပ်ဖြတ်တာတွေအကြီးအကျယ်နှိမ့်ဆက်ညှဉ်းပန်းတာတွေမစင်မချင်းဖမ်းဆီးတာတွေမဒိမ့်မှုကျူးလွန်တာနဲ့လူမြင်ကွင်းမှာရိုက်နှက်တာမျိုးလိုရာဇဝတ်မှုမြောက်တဲ့ရန်ကားတဲ့လူရဲတွေကိုနေ့စဉ်ကျူးလွန်နေတဲ့ခိုင်လုံတဲ့သတင်းတွေရထားတယ်လို့လည်းကြီးညာချက်မှာပြောထားပါတယ်။ပြီးခဲ့တဲ့သတင်း6ပတ်အတွင်းကိုဒေသကိုကာကွယ်ကြတဲ့အရတားပြည်သူတွေအပေါ်စစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးတော့ပစ်ခတ်တိုက်ခိုက်တာလေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်လာတယ်လို့လည်းပြောထားပါတယ်။ဒီလူရဲတွေဟာနိုင်ငံတော်စစ်ဆင်ရေးတွေမှာစစ်သက်ကဆဲစုနဲ့နဲ့ချီလုံနေကြပုံစံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေအရေးကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုခုံရုံးစီတင်ပြဖို့လဲကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပါတယ်။